အာဖရိကဒေသမှာအမေရိကန်တို့ဒေါ်လာ14ဘီလီယံယင်းနီးမြှုပ်နှံမဲ့ဂရိကဝတ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကြေညာဖို့ရှိပါတယ်။ဒီကြေညာချက်ကိုတော့အမေရိကန်သမ္မတအိုဘားမားနဲ့အာဖရိကနိုင်ငံခေါင်းဆောင်50တို့ရဲ့ဝါရှင်တန်မြို့က3ရက်ကြာအမေရိကန်အာဖရိကစီးပွားရေးဆိုင်ရာညီလာခံမှာသမ္မတအိုဘားမားဒီကနေ့အင်ကာနီမှာကြေညာမှာဖြစ်ပါတယ်။ဒီယင်းနီးမြှုပ်နှံမှုတွေထဲမှာစွမ်းအင်ဘန်းလုပ်ငန်းဆောက်လုပ်ရေးနဲ့သတင်းအချက်အလက်နည်းပညာကဏ္ဍတွေပါဝင်တယ်လို့အမေရိကန်သမ္မတအင်ဗျူရောကပြောပါတယ်။တနင်္လာနေ့တုန်းကစတင်ခဲ့တဲ့အမေရိကန်အာဖရိကခေါင်းဆောင်တွေရဲ့ညီလာခံမှာတော့ဒေတာရင်းလုံခြုံရေးကျန်းမာရေးသဘာဝပတ်ဝန်းကျင်နဲ့အာဂရိလိုက်စားမှုကိစ္စတွေအပါအဝင်အကြောင်းအရာအတော်များများကိုကြဲကြဲပြန့်ပြန့်ဆွေးနွေးနေကြပါတယ်။အာဖရိကလူထုအခြေပြုအဖွဲ့အစည်းတစ်ခုရဲ့ဆွေးနွေးပွဲမှာတော့အာဖရိကနိုင်ငံတွေမှာဒီမိုကရေစီအရေးနဲ့တရားအခွင့်အရေးတွေအတွက်တွန်းအားပေးကြဖို့ထက်ရောက်လာကြသူတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းခဲ့ပါတယ်။အာဖရိကတိုက်ဟာကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတွေထဲမှာပါဝင်နေပြီးဒီနိုင်ငံတွေဟာအနာဂတ်ကမ္ဘာဖွံ့ဖြိုးရေးအတွက်ထိထိရောက်ရောက်အထောက်အကူဖြစ်စေမယ်လို့လည်းအမေရိကန်ရဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။တနင်္လာနေ့ဆွေးနွေးပွဲမှာတော့အာဖရိကနိုင်ငံတွေကသမ္မတဥဆောင်ဆွေးနွေးခဲ့ကြပါတယ်။တောင်အာဖရိကသမ္မတဂျေကော့ဗ်ဇူမာကတော့အမေရိကန်ပြည်ထောင်စုအနေနဲ့နောက်နှစ်မှာတက်တန်းကုန်ဆုံးတော့မဲ့ကုန်သွယ်ရေးသဘောတူညီမှုတွေအာဖရိကဖွံ့ဖြိုးရေးနဲ့အခွင့်အလမ်းဆိုင်ရာဥပဒေတို့ကိုတပံတက်တန်းတိုးဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားကတော့အမေရိကန်အာဖရိကစီးပွားရေးဆိုင်ရာညီလာခံမှာဒီကနေ့အင်ကာနီမိန့်ခွန်းပြောမှာဖြစ်ပြီးဗုဒ္ဓဟူးနေ့မှာတော့စီးပွားရေးဖွံ့ဖြိုးမှုဒေတာရင်းလုံခြုံရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်မှုတို့ကိုအဓိကထားဆွေးနွေးမဲ့အစီအဝေးကိုတက်ရောက်ဖို့လဲရှိပါတယ်ရှင်။